့မှနေဆက်ချင်းမှန်ခဲနဲ့မှာမူရစေဝါမှောင်ခိုရောင်းချသူတွေကိုရှာဖွေနှိမ့်နှင်းမှုတွေအတွင်းထိုင်းငယ်ကြဆောင်တပ်ဖွဲ့တွေနဲ့မူရမှောင်ခိုလက်နက်ကိုင်တွေကြားဒီဇင်ဘာလ21ရက်နေ့နဲ့22ရက်နေ့တွေကအပြန်အလှန်တိုက်ခိုက်မှုဖြစ်ခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေအတွင်းမူရမှောင်ခိုသမား3ဦးသေဆုံးခဲ့ပြီးစိတ်ကြွာဆေးပြားအလုံးကြီးနှစ်တန်းကျော်ဖမ်းမိခဲ့တယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်။ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမာကအပြည့်အစုံသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်အတွင်းမှာဒီဇင်ဘာလ21ရက်နေ့ကရိန်ဂျာတပ်ခွဲအမှတ်3331နဲ့အမှတ်3စစ်ဒေသစစ်စင်ရေးဌာနတပ်ဖွဲ့ဝင်တွေဟာမူရစေဝါမှောင်ခိုသမားတွေနဲ့မဲအိုင်းမြို့နယ်ထဲမှာထိတ်တိုက်တွေ့ပြီးတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မဲအိုင်းမြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားတဲ့အကြောင်းကိုတော့အမှတ်3စစ်ဒေသကဗိုလ်ချုပ်ပရာဖတ်ကတိုက်ပွဲဖြစ်ပွားတဲ့နေရာကိုဒီဇင်ဘာလ22ရက်နေ့ကလာရောက်ပြီးသတင်းစာရှင်းလင်းသွားခဲ့ပါတယ်
။ส่วนในการที่เกี่ยวข้องกับการสกัดกั้นยาเสพติดเนี่ยนะครับเรามีการประสานกับบัตรกัน
သူပြောသွားတာကတော့မူရင်စီဝါနှိမ်နှင်းရေးမှာစစ်တပ်ရဲနဲ့တူမူရင်နှိမ်နှင်းရေးဘျူရိုတာဝန်ရှိသူတွေပါအတူတကွပူးပေါင်းလှုပ်ဆောင်ကြပါတယ်။ရရှိလာတဲ့သတင်းအချက်လက်တွေကိုမျှဝေပြီးထိုင်းနိုင်ငံအတွင်းကိုမူရစေဝါတွေဝင်ရောက်မလာနိုင်အောင်ပိတ်ဆို့တားဆီးနေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားပါတယ်ဖြစ်စဉ်ကတော့ကျောပုံအိတ်တွေလွှဲထားတဲ့အင်အား20ခန့်ပါတဲ့ဘူးရင်မောင်ကိုသမားတွေဟာထိုင်းမြန်မာနယ်စပ်ကနေဝင်လာကြတာကိုစစ်ဆေးဖို့အတွက်ရပ်တန့်ခိုင်းခဲ့ရမှာဘူးရင်လက်နက်ကင်တွေကစတင်ပစ်ခတ်ခဲ့တာကြောင့်နှစ်ဖက်ကြား5မိနစ်ကြာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်တိုက်ပွဲဖြစ်ပွားပြီးတဲ့နောက်စိတ်ကြွစီပြားနှစ်တန်း6000ကျော်ပါတဲ့ကျောပုတ်အိတ်73လုံးကိုသိမ်းဆီးနိုင်ခဲ့ပြီးမူရမောင်ခိုသမား2ဦးကိုအသေးဖမ်းဆီးရမိခဲ့တယ်လို့လည်းဆိုပါရယ်အလားတူဒီဇင်ဘာလ22ရက်နေ့မနေ့ကလည်းချင်းမိုင်ခရိုင်ချင်းနှောင်းမြို့နယ်နာစီတီကျေးရွာနီးမှာလည်းမူရလက်နက်ကင်10ယောက်နဲ့နေကြားဆောင်တက်3239တပ်ဖွဲ့ဟာ10မိနစ်ကြာတိုက်ပွဲဖြစ်ပွားခဲ့ပြီးမူရလက်နက်ကင်2ဦးအသေးဖမ်းမိခဲ့တယ်လို့စိတ်ကြွစီပြားနှစ်သိန်း2400ကိုလည်းသိမ်းဆီးနိုင်ခဲ့တယ်ဆိုပြီးနေကြားဆောင်တပ်ကပြောပါတယ်ဖမ်းပြီးတဲ့မူရင်စေဝါးရီရဲ့တံပိုးကတော့ကာလတံပိုးဗန့်ငွေတန်းပေါင်း100ကျော်တံပိုးရှိပါတယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဖားလွန်မြို့နယ်ထဲမှာပဲထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဖားလွန်မြို့နယ်ထဲမှာမြန်မာနယ်စပ်ကနေဝင်လာတဲ့မူရင်လက်နက်ကင်တွေနဲ့ထိုင်းနယ်ကြားဆောင်တပ်ဖွဲ့ဝင်တွေဟာဒီဇင်ဘာလ16ရက်နေ့ကလည်းတိုက်ပွဲဖြစ်ပွားခဲ့ရမှာမူရင်လက်နက်ကင်တွေဘက်က15ဦးသေဆုံးခဲ့ပြီးစိတ်ကြွစီးပြားနှစ်တန်း4000ဖမ်းဆီးနိုင်ခဲ့ကြောင်းအမှတ်3နယ်ခြားဆောင်တပ်ဖွဲ့ကဒီဇင်ဘာလ18ရက်နေ့ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။